Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဧပြီလ9ရက်စနေညပိုင်း VOE မြန်မာပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီကနေ့ညပိုင်းသတင်းတွေကိုမအေးတန်တာကျော်နဲ့အတူကြီးညာပြေးသွားမှာပါ။စီးရီးယားနိုင်ငံအရှေ့ကူတာဒေသကသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးမြို့မှာဒီတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကြောင့်တိုက်ပွဲတွေအတွင်းလူ40လောက်သေဆုံးသွားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်နိုင်ငံကဒီမရင်းတပ်ဖွဲ့တစ်ဖွဲ့ဖွဲ့စည်းတဲ့အခမ်းအနားဒီကနေ့ကျင်းပပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေဟာသူတို့နေရရင်ပြန်မို့ဘာကြောင့်နှောင့်နှေးနေရသလဲသူတို့အတွက်ရေရှည်ဘဝအာမခံချက်တွေပေးပါနိုင်ငံရေးဒီအခွင့်အရေးတွေပေးပါဆိုပြီးသမ္မတကြီးစီကိုတင်ပြပေးဖို့သူတို့စီကိုရှေ့သတင်းပတ်ထဲရောက်လာမယ်ဒီလူကေပြန်ဝင်ကြီးကိုတောင်းဆိုမယ်လို့ပြောပါတယ
်ကျွန်တော်ရဲ့ဝင်ကြီးနဲ့ဆွေးနွေးစဉ်ကျွန်တော်ကနိုင်ငံသားရဲ့နိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်ပြန်လေရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်မြန်မာနိုင်ငံကိုကျွန်တော်နိုင်ရဲ့ဒေသကိုပြန်လေအေးသွားဖို့အတွက်နောက်မိမိရဲ့မူလစေရော
မှာလူခါလေးဒုက္ခတဲ့စခန်းကဒုက္ခတဲ့ပြောခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်စနေညတိုင်းတင်ဆက်နေကြသတင်းနောက်မဆုအစီအစဉ်မှာတော့ရသားဆိုးရတဝက်ထပ်ပြောင်းလိုက်တဲ့မြန်မာသမ္မတတဲ့အပေါ်မှာသုံးသက်ချက်တွေနောက်ငလျင်အကြောင်းတင်ပြမယ်မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့တင်ပြပေးကြပါလိမ့်မယ်ရှင်
ရုရှားနိုင်ငံကစီးပွားရေးလုပ်ငန်းရှင်9ဦးနဲ့သူတို့ပိုင်တဲ့ဒါမှမဟုတ်ထိန်းချုပ်မှုအောက်မှာရှိတဲ့ကုမ္ပဏီ12ခုအစိုးရအကြီးအကဲတာဝန်ရှိသူ18ဦးနိုင်ငံပိုင်လက်နက်ခဲယံအယောင်ဝယ်ကုမ္ပဏီနဲ့ရုရှားဘဏ်တစ်ခုကိုအမေရိကန်ကတန်ခတ်ယူယူလိုက်တယ်လို့သမ္မတအင်ဂျီနီယာကကြေညာချက်ထုတ်ပါတယ်အနောက်ဒီမိုကရေစီနိုင်ငံတွေနဲ့ကမ္ဘာတစ်ဝန်းမှာရုရှားအစိုးရရဲ့ဆိုးရွားတဲ့လုပ်ရည်တွေကြောင့်အခုလိုအရေးယူလိုက်တာလို့ဆိုပါတယ်တောက်ကြနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတအင်ဂျီနီယာပြောခွင့်ရဆေရာဟက်ကဘီဆန်နက်ကအမေရိကန်ပြည်ထောင်စုဟာရုရှားနဲ့ဆက်ပြီးတော့လက်တွဲလှုပ်ဆောင်လို့ကြောင်းပြောသွားပါရယ်အရေးယူခံရသူတွေနဲ့ပိုင်ဆိုင်မှုတွေအမေရိကန်မှာရှိတယ်ဆိုရင်တော့ထိန်းချုပ်ခံရမှာဖြစ်ပြီးတော့အမေရိကန်ကလူတွေအနေနဲ့လည်းအရေးယူထားတဲ့ရုရှားကလူတွေကုမ္ပဏီတွေစီးပွားရေးမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်လိုက်ပါရယ်ခင်ဗျာ
အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်မှာနောက်ထပ်အခွင့်အရေးတိုးခေါက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကချိန်ညှောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းလက်တုံ့ပြန်မယ့်အကြောင်းပြောခဲ့ပေမယ့်အမေရိကန်သမ္မတနဲ့အစိုးရတို့ကတော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာမဟုတ်ကြောင်းပြောဆိုနေကြပါရယ်။အမေရိကန်နဲ့တရုတ်တို့ကြားမှာအပြန်အလှန်ချင်းချောက်မှုတွေကြောင့်ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါရယ်။အင်ဂျီရောစီးပွားရေးအကြံပေးအရာရှိချုပ်လယ်ရီကတ်လိုကတော့သွင်းကုန်ခွန်တွေတိုးကောက်မဲ့အစီအစဉ်ဟာအစိုးပြထားတဲ့အစစ်မှသာရှိပြီးတော့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရုံးကစစ်စစ်လေ့လာပြီးတော့အများအပြည်သူကိုချပြရအောင်မှာဖြစ်ကြောင်းနဲ့လက်တလောမှာအရေးယူဆောင်ရွက်မှုတစုံတရာမရှိသေးကြောင်းလည်းပြောထားခဲ့ပါရယ်။အမေရိကန်အနေနဲ့ညာနာဥစ္စာမိုဘိုင်းကွင့်ချိုးဖောက်ပြီးတော့တရုတ်နိုင်ငံကခိုးယူနေတာတွေပေါ်မှာအဓိကစိုးရိမ်နေတာဖြစ်ကြောင်းနဲ့အမေရိကန်ရဲ့အနာဂတ်ဖြစ်တဲ့နည်းပညာတွေကိုတရုတ်နိုင်ငံကခိုးယူနေတာမျိုးလက်မခံနိုင်ကြောင်းလည်းပြောထားပါရယ်ရှင်
။စီးရီးယားနိုင်ငံအရှေ့ကူတာဒေသကသဘုံတင်ထင်းကျုပ်ထားတဲ့နောက်ဆုံးမျိုးကိုအစိုးရတပ်တွေကလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်နေပြီးတိုက်ပွဲတွေအတွင်းလူပေါင်း40လောက်သေဆုံးသွားပြီဖြစ်တယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါရယ်ဂူတာဒေတာကအကြီးဆုံးမြို့ဖြစ်တဲ့ဒူမာမြို့နေရာအချို့ကနေထူထပ်တဲ့မိခိုးတွေတက်လာတာကိုတောက်ကြနေကစီးရီးယားရုံးမြင့်တန်ကြားကနေတရိုက်ထုတ်လင်းပြသခဲ့ပါရယ်ဂျိုင်းရှ်အယ်အစ္စလမ်တဘုံနေထိန်းချုပ်ထားတဲ့မြို့ကိုအစိုးရတပ်တွေကထိုးစစ်ဆင်နေကြောင်းလည်းပြောသွားပါရယ်တဘုံနေထိန်းချုပ်ထားတဲ့အလက်ပိုမြို့အရှိမြောက်ပိုင်းကိုတွားနိုင်ဖို့ဂူတာဒေတာကတဘုံတချို့ကလမ်းဖွင့်ပေးထားခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေဖြစ်ပွားတာပါတောက်ကြနေကတိုက်ပွဲတွေအတွင်းတေဆုံးသွားသူ40ထဲမှာကလေးရှိဦးပါဝင်တယ်လို့စီးရီးယားလူခွင့်ဆောင်ကြီးရဲ့အဖွဲ့ကပြောပါတယ်လေကြောင်းကတိုက်ခိုက်တဲ့လေရင်တွေဟာရုရှားလေရင်တွေဖြစ်ဖို့များပြီးတော့ဒါဇင်နဲ့ချီတိုက်ခတ်မှုတွေအတွင်းမြို့နေရာတော်များများကိုထိမှန်ခဲ့တယ်လို့ဆိုပါတယ်မြို့တော်ဒမတ်စကတ်အရှေ့ပြားဒေသတွင်နှစ်ပတ်ကြာငြိမ်သက်နေခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါခင်ဗျာ
အချင်းပြတ်ချစားမှုနဲ့ထောင်နဲ့ဆက်နေတဲ့စီရင်ချက်ချခံထားရတဲ့ဘရာဇီးလ်သမ္မတဟောင်းLuis Inacio Lula da Silva ကိုလာရောက်အဖမ်းခံဖို့အတွက်တရားသူကြီးကတတ်မှတ်ထားတဲ့နောက်ဆုံးနေ့ကြော်လွန်သွားပေမဲ့အဖမ်းခံမှုညှင်းဆန်နေတဲ့အတွက်တင်းမာမှုတွေပေါ်ပေါက်နေပါတယ်။ တမဟောင်းကတော့ထောက်ခံသူတွေနဲ့အတူစောက်ပါလိုမျိုးစုံကတမက်ကတခုရဲ့ရုံချုံမှာရောက်ရှိနေပါတယ်။ပြည်တော်စုတရားသူကြီးစာဂျီယိုမိုရိုကတော့တမဟောင်းကိုဆောက်ဘန်နယ်ဒိုဒိုကမ်ပိုရက်ကနေပြီးတော့အနောက်တောင်ဘက်မှာ260အကွာမှာရှိတဲ့ကျူရီတီဘာမျိုးကရဲတပ်ဖွဲ့စီမှာမနေ့ကတောက်ကြနေမှာနောက်ဆုံးထားပြီးတော့အဖမ်းခံဖို့အချိန်ပေးထားတာပါ။ဒါမဲ့လည်းတမက်ချိန်ကျော်လွန်လာပြီးတော့ရဲတပ်ဖွဲ့ကလည်းတမက်ကရုံအဆောက်အုံတွေကိုဝေးရောက်ဖမ်းဆီးဖို့တွန်းဆုံနေချိန်မှာပဲထောင်ထဲချီတဲ့ထောက်ခံသူတွေအဆောက်အုံအပြင်ဘက်မှာစုဝေးနေတာကြောင့်ပြည်ပခါတွေပေါ်ပေါက်နိုင်တဲ့အလားအလာတွေလည်းရှိနေပါသေးတယ်။အခုနောက်ဆုံးတမရဟောင်းရောက်ရှိနေတဲ့နေရာဟာတချင်းကစီယုံရေးမှုတဦးအဖြစ်နဲ့သူစတင်ပြပောင်းဝင်လှုပ်ရှားခဲ့ပြီးတဲ့တမက်ကအဖွဲ့ရဲ့ရုံချုပ်လည်းဖြစ်ပါသေးတယ်။ AP သတင်းတပုတ်မှာတော့တမရဟောင်းဟာတရားသူကြီးအမိန့်ပေးထားတဲ့ကျူရိုတီဘာမျိုးကိုသွားမှမဟုတ်ဘဲနဲ့တမက်ကရုံထဲကိုရဲတွေလာဖမ်းတဲ့အထိစောင့်နေဖို့ဒါမှမဟုတ်ရင်လဲဆာပါလိုမျိုးမှာဒီနေ့စနေနေ့မှာသွားရောက်ဖမ်းခံဖို့စဉ်းစားနေကြောင်းလဲတမရဟောင်းနဲ့နှီးဆက်တဲ့သူတွေကိုကိုးကားဖော်ပြခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။စနေနေ့ညဘက်သတင်းတွေကို VOA ကနေတိုက်ရိုက်အသံလွှင့်ပေးနေပါရယ်ခင်ဗျာ။ဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်မရင်းတပ်ဖွဲ့ဖွဲ့စည်းတဲ့အခမ်းအနားဒီကနေ့ကျင်းပပါရယ်တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နယ်မြေတစ်လျှောက်ကကျွန်းတွေကိုတရုတ်နိုင်ငံဘက်ကအတင်းလာသိမ်းပိတ်တာမျိုးကိုဂျပန်ကစိုးရိမ်ပြီးတော့အခုလိုတပ်ဖွဲ့စည်းတာပါကျူရှူးကျွန်းဆွဲအနောက်တောင်ဘက်ကစာစီဘိုကျွန်းအနီးကစစ်စခန်းမှာ Marine တပ်ဖွဲ့ဝင်1500လောက်ဟာစိုးရွားတဲ့ရာသီဥတုအောက်မှာပဲတပ်ဖွဲ့စည်းတဲ့အထိမ်းမှတ်အခမ်းအနားကျင်းပခဲ့ပြီးကျူးကျော်သူတွေသိမ်းပိတ်ထားတဲ့ကျွန်းကိုပြန်လည်ရယူတဲ့စီရေးတရုတ်ပြန်မှုမိနစ်20ကြာအောင်ပြုလုပ်ခဲ့ပါတယ်ဂျပန်နိုင်ငံအနေနဲ့လူညိုရေးဆိုင်ရာခက်ခဲတွေတိုးပြီးတော့ရင်ဆိုင်လာတဲ့အချိန်မှာဂျပန်ကျွန်းတွေကိုကာကွယ်သွားဖို့ဒုတိယကာကွယ်ရေးဝင်ကြီးတိုမိုဟီရိုယာမာမိုတိုကအခမ်းအနားတွင်ပြောသွားပါရယ်ဂျပန်မရင်းတပ်ဖွဲ့ရဲ့အခုလိုစီးရေးလှုပ်ရှားမှုဟာအိန္ဒိယနိုင်ငံတွေအပေါ်ချင်းချောက်တလူမျိုးဖြစ်မလာဆိုပြီးတော့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါရယ်ဒုတိယကမ္ဘာစစ်နောက်ပိုင်းပြန်ရေးဆွဲတဲ့ဖွဲ့စည်းပုံဥပဒေမှာဂျပန်နိုင်ငံအနေနဲ့ပုံမှန်စစ်တပ်မရှိရဘူးဆိုပြီးတော့ထည့်သွင်းရေးဆွဲထားတာကြောင့်ပါအနောက်ပစိဖိတ်ဒေသကိုအလွယ်တကူသွားနိုင်မှုကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့နေမြေချစ်ချွေမှုကိုဟန်တာတဲ့အနေနဲ့ဟယ်လီကော်ပတာတွေ၊ကုန်းရီနှမျိုးသွားတက်ကဲ့ရေးယာဉ်တွေနဲ့တခြားအစစ်မြင့်စစ်ပတ်သုံးယာဉ်တွေပါဝင်တဲ့ Marine Tech Air တိုးချဲ့နေတာဖြစ်ပါရယ်ခင်ဗျာ
။နေဆက်ဒေသကရုံရင်းဆန်ခတ်မှုတွေအတွင်းမှာ Israel တပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်သတင်းတော်တဦးအပါအဝင် Palestine ကိုဦးသေဆုံးခဲ့ကြောင်း Hamas အဖွဲ့ထိန်းချုပ်ထားတဲ့ Gaza ကမ်းမြောင်ဒေသကကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပဲပြောသွားပါရယ်ဂါဇာအခြေဆိုင်အိမ်မီဒီယာသတင်းဌာနကဓာတ်ပုံဆရာယာစာမာတာကာဟာသတင်းသမားတစ်စိတ်ပါတဲ့ဝစ်ဆောင်ဝစ်စင်ထားရတဲ့မင်းကရုံရင်းဆန့်ခတ်မှုအတွင်းမှာအပြစ်ခံခဲ့ရတာလို့လည်းပြောပါရယ်အစ္စရေးစစ်တပ်ကတော့မှတ်ချက်ပေးဖို့ညှဉ်းဆဲနေခဲ့ပြီးတော့ပြစ်ခတ်မှုကိုစုံစမ်းနေစေဖြစ်ကြောင်းပြောဆိုခဲ့ပါရယ်အစ္စရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်16နှစ်အရွယ်လူငယ်တဦးအပါအဝင်လူ9ဦးသေဆုံးခဲ့ရတဲ့အပြင်492ဦးဒဏ်ရာရခဲ့ကြောင်းလည်းဂါဇာကမ်းမြောင်ဒေသကျန်းမာရေးဝန်ကြီးဌာနကပြောပါရယ်အစ္စရေးစစ်တပ်ကတော့နေဆက်ခြံစည်းရိုးကိုမကြိုးပောက်အောင်လို့ဟန်တာတဲ့အနေနဲ့မျက်ရည်ရိုးပုံးတွေရာဝါကြီးတွေကြီးစစ်တွေတုံးပြီးတော့မနေ့တုန်းကနှိမ်နှင်းခဲ့တာဖြစ်ပါတယ်။ဆနားပြသူတွေကခြံစည်းရိုးအနည်းမှာကားတာယာတွေကိုမိရှို့ခဲ့ကြတဲ့အတွက်မိခိုးလုံးတွေနဲ့ဖမ်းလွှမ်းနေခဲ့ပါတယ်။ပါလက်စတိုင်းဆနားပြသူတွေဟာပောက်ကွဲစီတဲ့ပစ္စည်းတွေမိလောင်ပုံးတွေနဲ့ပြစ်ပောက်ခဲ့သလိုနေဆက်ခြံစည်းရိုးကိုဖျက်ချော်သူတချို့လည်းရှိခဲ့ကြောင်းအစ္စရေးစစ်တပ်ကဆိုပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးအဗစ်ဒေါ်လီဘာမန်ကတော့ဆနားပြပွဲတွေဟာရန်စားတဲ့လုပ်ရက်တွေဖြစ်ပြီးတော့နေဆက်ခြံစည်းရိုးနာကက်လာသူဘယ်သူမှဆိုအသက်အန္တရာယ်ကြုံရမှာဖြစ်ကြောင်းသတိပေးခဲ့ပါတယ်ရှင်
။ဒီကနေ့ April 9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖွဲ့စည်းခဲ့တဲ့နှစ်90ပြည့်မြောက်တဲ့နှစ်ဖြစ်ပြီးကမ္ဘာ့ကျန်းမာရေးနေ့အဖြစ်လည်းသတ်မှတ်ထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်9နှစ်အတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ရည်မှန်းချက်အတော်များများအကောင့်တွေဖော်နိုင်ခဲ့ပေမဲ့လည်းဆောင်ရွက်စရာအများပြားတော့ကျန်ရှိနေသေးပါ။ရေကြောက်ပေါက်တာလို့အနာရောဂါမျိုးကင်းစင်တဲ့ကမ္ဘာကြီးအဖြစ် WHO ကဆောင်ရွက်စီမံနိုင်တယ်လို့ပိုလီယိုရောဂါတိုက်ဖျက်ရေးအတွက်လည်းပူးပေါင်းဆောင်ရွက်ခဲ့တာတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းပိုလီယိုရောဂါဖြစ်ပွားသူကလင်းငယ်18ဦးသာရှိခဲ့ပါတယ်။အဲဒီကလင်းငယ်တွေဟာပါကစ္စတန်နိုင်ငံလူသူအယောက်ပေါက်နေတဲ့ဒေသကပါ။ ဒါပေမဲ့လည်းဒီကနေ့အချိန်ထိလူမျိုးများဟာဝတ်သက်ယောဂကာကွယ်ဆေးထိုးဖို့အတွက်လက်လမ်းမမီဖြစ်နေတာကြောင့်ဒီလိုအခြေအနေတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ဒီနှစ်အတွက် WHO ရဲ့ဆောင်မုတ်ကိုလူတိုင်းအတွက်ကျန်းမာရေးဆိုပြီးတော့နာမည်ပေးထားပါတယ်။နိုင်ငံတိုင်းအနေနဲ့ကျန်းမာရေးဝန်ဆောင်မှုဘိုင်းမှာပို့ပြီးတော့အလေးပေးလှုပ်ဆောင်မှုနဲ့ကျန်းမာမှသာလူတိုင်းနိုင်ငံအတွက်လှုပ်လှုပ်နိုင်ပြီးပိုမိုဖွံ့ဖြိုးတိုးတက်လာမှာဖြစ်တယ်လို့ WHO အဖွဲ့ကြီးကတိုက်တွန်းအကြံပေးထားပါတယ်ခင်ဗျာ
။စပိန်အစိုးရအနေနဲ့ကက်တလိုနီးယားဒေတာခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေပြန်ဆဖို့အတွက်ကက်တလိုနီးယားခေါင်းဆောင်ဟောင်းချားလ်စ်ပရဒီမော့ကိုတိုက်တွန်းလိုက်ပါတယ်။နွယ်မော့စတာမျိုးအကျဉ်းထောင်မှာနှစ်ပတ်ကြာသူထိန်းသိမ်းခံရပြီးနောက်ပြန်လွတ်လာသူဖြစ်ပြီးတော့ဂျာမနီနိုင်ငံဘာလင်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေမှာသူအခုလိုတိုက်တွန်းသွားတာပါ။နိုင်ငံရေးအရာဆွေးနွေးဖြေရှာဖို့ဟာပြန်လည်လေးစားမှုပုံမှန်မှုတည်ပြီးဒါဟာဥရောပကမျှော်လင့်တာဖြစ်တယ်လို့ကက်တလန်လူထုကလည်းတောင်းဆိုနေတာပါ။ဒီလိုလုပ်ဖို့ဟာကက်တလန်စီးပွားရေးလူမှုအတိုင်းအဝိုင်းနဲ့ယဉ်ကျေးမှုဆိုင်ရာလိုအပ်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။စပိန်ကနေပြီးလွန်ခဲ့တဲ့နှစ်အောက်တိုဘာလကတည်းကထွက်ခွာလာခဲ့တဲ့သူကဖင်လန်ကနေပြီးဘယ်လ်ဂျီယံနိုင်ငံကိုအသွာဂျာမနီနိုင်ငံမှာဖမ်းခံရတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာပဲစပိန်နိုင်ငံကနေခွဲထွက်ဖို့နဲ့ပတ်သက်ပြီးကက်တလန်ဒေသမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ကက်တလိုနီးယားကိုလွတ်လပ်တဲ့နိုင်ငံအဖြစ်နဲ့ကြေညာဖို့သူကဆောင်ရွက်ခဲ့တယ်ဆိုပြီးတော့စပိန်အစိုးရကဆွဆွဲထားပြီးတော့ဒီလူမှုဆန္ဒခံယူပွဲဟာတရားမဝင်ဘူးဆိုပြီးတော့လည်းပြောထားပါတယ်။နောက်ပြီးတော့သူကရမငွေအလွဲသုံးစားလုပ်တယ်ဆိုပြီးတော့လည်းဆွဆွဲပါတယ်။ဂျာမနီတရားရုံးကသူ့ကိုစပိန်ပြန်ပို့ဖို့နဲ့ပတ်သက်ပြီးတော့ရည်ရည်ပြတ်မဆုံးဖြတ်သေးခင်မှာအမဂန်နဲ့တရားရုံးကပြန်လွှတ်ပေးထားတာပါ။ကက်တလိုနီးယားဒေတာခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့စပိန်ပြန်ပို့ကိုအကြောင်းမလုံလောက်ပေမဲ့လည်းကက်တလိုနီးယားဒေတာခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့လူမှုဆန္ဒခံယူပွဲအတွက်တုံ့ဆွဲဖို့ရန်မုံငွေအလွဲသုံးစားမှုနဲ့တော့သူ့ကိုပြန်ပို့နိုင်ပါရဲ့ရှင်။ Direct from Washington The Voice
of America စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မရေးတန်တာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ဒီသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုသူတို့ပြန်သွားရတယ်ဆိုရင်လုံခြုံရေးအခြေအနေကစိုးရိမ်ရတဲ့အကြောင်းနဲ့သူတို့တွေရဲ့နေရင်းပြန်မှုနှောင့်နှေးနေရတဲ့အခက်အခဲတွေရေရှည်ဘဝအမခံချက်နောက်နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့သမ္မတကြီးထံကိုတင်ပြပေးဖို့မြန်မာဝန်ကြီးကိုတောင်းဆိုမယ်လို့ပြောကြပါတယ်။ဒေါက်တာဝင်းမြတ်အေးကလည်းရှေ့သတင်းပတ်ထဲဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းနေစီပထမဦးဆုံးအကြိမ်လာရောက်ဖို့ရှိနေပါတယ်။လောလောဆယ်မှာတော့တိမ့်ချီတဲ့ဒုက္ခသည်တွေမုတ်တုံရသည့်ဥရုဒဏ်ခံနိုင်အောင်စခန်းတာဝန်ရှိတဲ့သူတွေဘက်ကနေရာရွှေ့ပြောင်းပေးဖို့စီစဉ်နေကြပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာလာမယ့်ဧပြီလ17ရက်နေ့ဗုဒ္ဓဖူးနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးပထမဦးဆုံးအကြိမ်ဖြစ်ဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဧပြီလ12ရက်နေ့မှာတော့ကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးရောက်လာမှာကိုဒုက္ခသည်တွေကကြိုဆိုပြီးတော့ဝန်ကြီးကနေတဆင့်နိုင်ငံတော်သမ္မတသစ်ဦးဝင်းမြင့်ထံကိုသူတို့ရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနေရရင်ပြန်မှုနှောင့်နှေးနေရတဲ့အခြေအနေကိုတင်ပြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဘာလူခါလီဒုက္ခသည်စခန်းဒီရိုဟင်ညာဒုက္ခတဲ့ကိုအီဆလန်ကပြောပါတယ
်ဝင်ကြီးကိုကျွန်တော်တို့ဒရင်းကောင်ဖားလာကျင်ပါတယ်ဝင်ကြီးနဲ့တကွာအဲကျွန်တော်နိုင်ငံတော်သမ္မတကြီးပေါ့ဦးအမင်းကိုလည်းကျွန်တော်ကကျွန်တော်ရွှေညာလူမျိုးရဲ့စိတ်ကိုဆွန်ရပြင်မယ်ဆိုပြီးကျွန်တော်ကညှော်လင့်ပါတယ်ဦးအမင်းဒီအမန်တရားကိုလောဆွန်မယ်ဆိုပြီးတော့ကျွန်တော်ရယုံကြည်တတ်ပါတယ်ဝင်ကြီးရောက်လာမယ်ဆိုရင်ကျွန်တော်ကဒုက္ခစေရွှေညာဒုက္ခစေတို့နော်ဆွတ်ဆုံမယ်ဆိုပြီးတော့ကျွန်တော်ပြတ်တန်နေချမ်းတယ်ကျွန်တော်ဒုက္ခစေတို့နဲ့တွေ့ဖို့အတွက်ကျွန်တော်အများကြီးညှော်လင့်ပါတယ်ဆွတ်မယ်ဆိုရင်ကျွန်တော်ရဲ့အခါခဲကိုဝင်ကြီးကိုကျွန်တော်တင်ပြကြည့်ပါတယ်ကျွန်တော်ရဲ့ကောင်းစုရှက်ကိုဝင်ကြီးတို့နဲ့အမရာကြီးကလိုက်ရောက်ဆောင်ရပေးမယ်ဆိုပြီးတော့ကျွန်တော်ရဲ့လူကြီးချင်းနေပါလေခင်ဗျာကျွန်တော်ရဲ့ဝင်ကြီးနဲ့ဆွေးမယ်ဆိုရင်ကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်တို့ပြန်လေရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်မြန်မာနိုင်ငံကိုကျွန်တော်တို့နိုင်ရတဲ့ဇာတ်ကိုပြန်လေတွားဖို့အတွက်နောက်မိမိရဲ့မူလစေရမှာပြန်လေနေထိုင်ရအတွက်ကျွန်တော်အဓိကဆုံးဖြတ်ပေါင်းပါပါ
ရိုဟင်ညာဒုက္ခသည်ကိုမျိုးတန်ကလည်းဝင်းကြီးဒေါက်တာဝင်းမြတ်အေးနဲ့တွေ့ခဲ့တဲ့ဆိုရင်ဒုက္ခသည်တွေသူတို့ဘာကြောင့်နေရရင်ပြန်ဖို့အခက်အခဲဖြစ်နေကြရသလဲဘာကြောင့်နှောင့်နှေးနေကြရသလဲဆိုတာတင်ပြမယ်လို့ပြောပါရယ
်ကျွန်တော်နိုင်ငံသားအခွင့်အရေးဒေဝပေးပြီးတော့နိုင်ငံသားပြည်ရဲ့ပြန်လည်တည်နေရပြီးတော့ကျွန်တော်မူလနေရာကိုရကြည့်တယ်အဲ့ဒါပြီးတော့ကျွန်တော်ဘဝလုံးချုံမှုပါဒီကကျွန်တော်ဘဝလုံးချုံမှုပါပဲကျွန်တော်ဘဝလုံးချုံမှုတော့တောင်းဆိုကြည့်ပါတယ
်ရိုဟင်ညာဒုက္ခသည်စခန်းတွေတည်ရှိနေတဲ့နေရာကလည်းမိုးအများဆုံးရွာသွန်းတဲ့အပိုင်းဖြစ်ပြီး UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ကွန်ပျူတာနဲ့ခန့်မှန်းတွက်ချက်မှုအရဒုက္ခသည်တသိန်းကျော်လောက်ဟာလာမယ့်မိုးရာသီအတွင်းမှာမိုးများပြီးတော့မြေပြိုမှုရေလွှမ်းမှုတွေနဲ့ကြုံရမယ်လို့တွေးရှိရပါတယ်ကိုစက် ပဇာက UNHCR ရဲ့ဒုက္ခသည်စခန်းနေရာချထားရေးအရာရှိ JO Software ကတော့
We want to ensure that the trucks can continue to come because as the rains come these areas will be completely muddy it will be impossible to
have the dump. ဒီလမ်းကလုံးဝရှင်လန်းကြီးဖြစ်သွားမှာမို့လို့ကုန်တင်ကားတွေ truck ကားတွေဖြတ်မောင်းလို့လုံးဝမဖြစ်နိုင်တော့ပါဘူး။ဒါကြောင့်ဒီကားတွေမောင်းလို့ရတဲ့အနေအထားဖြစ်အောင်လို့တေးကြလုပ်နေကြတာပါ
။အခုဖောက်လို့တဲ့လမ်းကကုတုပလောင်ဘာလူခါလေးဒုက္ခသည်စခန်းတွေမှာအလုံးလုံးနေကြတဲ့လူသားချင်းစာနာမှုဆိုင်ရာကုညီထောက်ပံ့ပေးရေးအဖွဲ့အတွက်အဓိကအသုံးပြုအားထားရမယ့်လမ်းဖြစ်ပြီးအဲ့ဒီဒုက္ခသည်စခန်းတွေရဲ့နေရာ၃ပုံတစ်ပုံကရေလွှမ်းမှုမှုကြုံရနိုင်လို့ဒုက္ခသည်8000ခွဲကျော်လောက်နေရာထိုင်ခင်းအခက်အခဲဖြစ်နိုင်တယ်လို့ UNHCR ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေထိုင်ရေးအဆင်ပြေနိုင်ဖို့ယာယီစခန်းတွေအဖြစ်နဲ့ကျွန်းမှာစီစဉ်ထားတယ်ဆိုတာကိုလည်းပြောဆိုထားပါတယ်ရှင်။VOA ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတော်မတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့သမိုင်းမှာကြီးမားတဲ့ပြောင်းလဲမှုတစ်ခုဖြစ်တဲ့ NND ရပ်သားဆွေးရတက်လာပြီးနှစ်နှစ်တိတိကြာတဲ့အချိန်မှာတော့မြန်မာနိုင်ငံရေးကိုနောက်ထပ်တဆစ်ချိုးသွားစေမယ့်ပြောင်းလဲမှုတစ်ခုထပ်မံဖြစ်ခဲ့ပါတယ်။မတ်လ21ရက်နေ့မှာယာရုကနေအနားယူသွားတဲ့သမ္မတဦးထင်ကျော်ရဲ့နေရာမှာသမ္မတတဲ့ဦးဝင်းမြင့်ကိုသတင်းတပတ်အတွင်းမှာပဲအဖို့အထစ်မရှိရွေးချယ်တင်မြောက်နိုင်ခဲ့ပါတယ်။ပြောင်းလဲမှုတွေဖော်ဆောင်မှုကြွေးကြော်ခဲ့တဲ့ NLD အစိုးရဟာသမ္မတတဲ့လက်ထက်မှာရောတကယ်ပဲပြောင်းလဲမှုတွေဖော်ဆောင်နိုင်မှာမလားဆိုတာကိုတော့ဒီသတင်းပတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ပြောင်းလဲမှုတွေကိုဖော်ဆောင်မယ်ဆိုတဲ့ဆောင်ပုံနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအနိုင်ရပြီးNLD အစိုးရတက်လာခြင်းဟာနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရေးသမိုင်းမှာအကြီးအမားဆုံးသောပြောင်းလဲမှုကြီးဖြစ်ပါလေ။ဒါပေမဲ့ရွေးကောက်ပွဲအနိုင်ရတာနဲ့အစိုးရဖွဲ့ပြီးတန်းပြည်ကိုအုပ်ချုပ်ခြင်းနှစ်ခုရဲ့ကွာခြားချက်ကိုရွေးကောက်ခံကိုယ်စားလှယ်တွေနဲ့အစိုးရခေါင်းဆောင်တွေအချိန်တိုတိုအတွင်းမှာမျက်ဝါးထင်ထင်တွေ့မြင်လာကြရပါတော့တယ်။ဆရာနာရှင်စနစ်ကနေအရသာတပိုင်းအသွင်ပြောင်းအုပ်ချုပ်ခဲ့တဲ့သမရဦးသိန်းစိန်နဲ့ကြံ့ခိုင်ရေးပါတီကိုရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ပြောင်းလဲမှုကလွဲလို့ကျန်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအပြင်တရားဥပဒေစိုးမိုးရေးအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးအခြေခံအဆောက်အအုံနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ရေးစတဲ့အခြေခံလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်တည်တာတဲ့ပြောင်းလဲမှုတွေကို NLD အစိုးရဟာပထမနှစ်တာတက်တန်းအတွင်းဖော်ဆောင်နိုင်ခြင်းမရှိပါဘူးအစိုးရရဲ့အဓိကအားနည်းချက်အဖြစ်အများကထောက်ပြနေတဲ့အချက်ဟာပြည်တွင်းရောပြည်ပမှာပါတိုင်းပြည်အတွက်အမှန်တကယ်အလုပ်ကျွေးပြုခြင်းသူပညာရှင်တွေအများအပြားရှိနေပါရဲ့နဲ့သက်ဆိုင်ရာဌာနအသီးသီးအတွက်အဲ့ဒီပညာရှင်တွေကိုမခံပဲလူတူးချင်းစီရဲ့အရေးအချင်းတဲ့ကို့အပေါ်တစ္ဆာခံမဲ့သူတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့အချက်ပါတက်သည့်ပညာရှင်တွေလုတ်ပိုင်ခွင့်မရဘဲလုတ်ခွင့်ရသူတွေကဥဆောင်မှုမပေးနိုင်သူတွေများနေပါတယ်တပါတီအာဏာရှင်ဆရာနာရှင်စနစ်တွေအောက်မှာနှစ်ပေါင်း90ကျော်နေခဲ့ရတဲ့အတန်းပြည့်ရဲ့အခြေအနေဟာလည်းအဖက်ဖက်ကချွတ်ချုံကြပြီးကပ္ပအလဲမှာအောက်ဆုံးအဆင့်ကိုရောက်နေခဲ့တာအပြင်အုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံမရှိသူအများစုနဲ့ဖွဲ့စည်းထားတဲ့အစိုးရအသည့်အနေနဲ့အလုံးစုံသောပြောင်းလဲမှုတွေကိုရုတ်တရက်ဖော်ဆောင်ပေးနိုင်မှာမဟုတ်ဘူးဆိုတာကိုလူထုကနားလည်လက်ခံထားပြီးဖြစ်ပါတယ်။ဒါကြောင့်လဲ NLD ကိုထောက်ခံသူပြည်သူအများစုကပေးထားတဲ့ကတိတွေတနေ့မှအကောင့်ထဲပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုချိန်ထိစိတ်ရှည်တည်ခံပြီးစောင့်ဆိုင်းနေကြကြတာပါ။အဲ့ဒီလိုတန်းပြည့်ရဲ့အခြေအနေတောင်းမတင်ရေမကျဖြစ်နေချိန်မှာသမရဦးထင်ကျော်ကကျမရေးကြောင့်ယာတုကအနားယူမယ်ဆိုတဲ့ကြေညာချက်ရုတ်တရက်ထွက်လာခဲ့ပါတယ်။တိသာရာကတော့သမရဦးထင်ကျော်အနေနဲ့ဘယ်နှစ်ဘယ်ရက်မှယာတုကအနားယူမယ်သူ့နေရာမှာဘသူကိုအစားထိုးတာဝန်ပေးမယ်ဆိုတာတွေကိုအမှတ်နေရအများစုအနိုင်ရထားတဲ့NLD ပါတီခေါင်းဆောင်ပိုင်းကကြိုတင်ပြင်ဆင်ထားခဲ့ကြတဲ့အချက်ပါ။အာဏာရ NLD ပါတီအပါအဝင်အများစုကသမရသည့်အပေါ်အကောင်းမြင်ဘက်ကရှုမြင်ကြပါတယ်
။ဒီနေ့ကျင်းပပြုလုပ်တဲ့သမရရွေးကောက်ပွဲဒီကျွန်တော်နိုင်ငံအတွက်အပြောင်းအလဲတစ်ခုဖြစ်ပါတယ်။ဒီလိုရွေးချယ်ပြီးတဲ့ကမ္ဘာဖြစ်ပေါ်လာမယ့်အကျိုးဆက်ကနိုင်ငံတော်အတွက်အားတစ်ခုတစ်ဖွဲ့ဖြစ်လာမယ်လို့မျှော်လင့်ပါတယ်။ဒီလိုသမရလဲပြီးတဲ့ကမ္ဘာလိုအပ်တဲ့ပြင်ဆင်မှုတွေလက်ရှိရွေးချယ်ခိုင်းတဲ့သမရအနေနဲ့လည်းရင်လွတ်တော်အတွေ့အကြုံရှိပြီးသားအလားတူပြီးတဲ့လွတ်တော်ဥဒ္ဒရာလည်းနှစ်နှစ်တာဝန်ထမ်းဆောင်ပြီးသားအုပ်ချုပ်ရေးဖွဲ့ရဲ့အနေအထားတွေအခက်အခဲတွေလည်းနားလည်ပြီးသားဖြစ်တဲ့အခါကျတော့ပြီးခဲ့တဲ့နှစ်နှစ်တည်းမောင်းနေအားအစိုးရပိုကောင်းလာမယ်လို့မျှော်လင့်ပါတယ်
။တည်ကြဖို့ပြောနေတာကတော့အနာဂတ်နိုင်ငံတော်ရဲ့တကယ်သွားရမယ့်အပြောင်းအရွေ့တစ်ခုကိုရွေ့အောင်ကြိုးစားတဲ့နေရာမှာတော့ပိုရောစိတ်ရောအာဟာတုန်ခွန်ဆိုင်နဲ့ရပ်တည်ပြီးကြိုးစားသွားမယ့်သမရဖြစ်မယ်ဆိုတော့ယုံကြည်တယ်ဘယ်လောက်အောင်မြင်လဲမအောင်မြင်ဘူးလဲဆိုတာကတော့အခြေအနေရရရဲ့ကမ္ဘာအခြေအနေမြန်မာအခြေအနေအခြေအနေရရအပေါ်မှာမူတည်ပြီးတော့စူးစမ်းအားထုတ်နိုင်တဲ့ဆွမ်းဆောင်ရည်နဲ့ရင်ဆိုင်ရတဲ့ဒီ
စင်ခုံမှုရဲ့ကြားထဲပေါ်မှာမူတည်ပြီးတော့အကျိုးမြတ်ကပေါ်ပေါ်လာမှာဖြစ်ပါတယ်နိုင်ငံသူနိုင်ငံသားများအားလုံးစက်တီမင်္ဂလာပေါင်းနဲ့ပြည်စုံပြီးတမနာဖြစ်တဲ့ဦးဝင်းမြင့်တိုင်းပြည်ကိုပထမဆုံးပြောတဲ့မင်းငွန်းထဲမှာစစ်မှန်တဲ့ပြောင်းလဲမှုတွေကိုမျက်ဝါးထင်ထင်မြင်တွေ့နိုင်အောင်ကြိုးပမ်းသွားမယ်လို့ပြောကြားခဲ့သလိုတခြားပြည်ပြောင်းလဲရေးအတွက်လိုအပ်နေတဲ့အချက်တွေကိုထည တက်တန်းနှစ်နှစ်ပြည့်တဲ့အချိန်မှာအမှန်တကယ်စတင်အကောင့်ထဲပေါ်တော့မလားဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပြန်ပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံရဲ့ကန့်သတ်ချက်တွေကြောင့်တမရဖြစ်ခွင့်မရပဲတမရတဲ့ဩဇာကြီးတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုရယူထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့လက်ထက်မှာပဲတိုင်းပြည်ရဲ့တကယ့်အာဏာရှိနေတယ်ဆိုတာအလုံးကသိထားကြတဲ့အချက်ပါ။ဒါကြောင့်လဲတမရသည့်ပြောင်းလဲပေမဲ့အုပ်ချုပ်ရေးနဲ့ဆိုင်တဲ့ကိစ္စအဝဝကိုအဆုံးဖြတ်ပေးတဲ့သူဟာအရင်တိုင်းပဲရှိနေမှာဖြစ်တဲ့အတွက်တည်တာတဲ့ပြောင်းလဲမှုတွေဖြစ်မှာမဟုတ်ဘူးလို့လည်းယူဆသူတွေရှိနေပါတယ်။အနယ်ဒီကိုထောက်ခံသူတွေနဲ့လွတ်တော်မှတချို့ကလွတ်တော်ထဲမှာတမရတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတဲ့ကိစ္စအဲ့ဒီတမရတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတာတွေကြောင့်အလုံးမဖြစ်တာတွေကိုထောက်ပြပြောဆိုကြပါတယ်။ NLD ပါတီခေါင်းဆောင်ပိုင်းအပါအဝင်ရွက်ောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့ကြတဲ့ကိုယ်စားလှယ်အားလုံးဟာ2008ဖွဲ့စည်းပုံကိုမပြင်ဆင်နိုင်ခင်ကြာကာလမှာကြိုက်သည့်ဖြစ်စေမကြိုက်သည့်ဖြစ်စေအဲ့ဒီဖွဲ့စည်းပုံအောက်မှာပဲအလိုလိုကြာရမယ်တမရတော်သားကိုယ်စားလှယ်25ရာခိုင်နှုန်းဟာလည်းလွတ်တော်ထဲမှာရှိနေမယ်ဆိုတဲ့အချက်တွေကိုကြိုတင်သိရှိပြီးမှရွေးကောက်ပွဲမှာဝင်ပြိုင်ခဲ့ကြတာပါဒီအချက်တွေရှိနေတာကိုကြိုတင်သိထားပြီးရွေးကောက်ပွဲမှာဝင်ပြိုင်အနိုင်ရခဲ့တဲ့ပါတီအနေနဲ့မဲပေးခဲ့ကြတဲ့ပြည်သူလူထုရဲ့မျက်နှာကိုထောက်ပြီးပေးထားတဲ့ဂရုတွေကအားလုံးမဟုတ်တော့တချို့ကတော့အကောင့်ထဲပို့ပေးရမယ့်တာဝန်ရှိနေပါလေ
။ဝင်းဝင်းနေနေတော့လုံနိုင်မယ်လို့ယူဆတယ်။ဒါပေမဲ့အခြားကန့်သတ်ချက်တွေအများကြီးရှိနိုင်တယ်လို့လည်းကျွန်တော်မြင်နေတယ်။နောက် invisible factors တွေအများကြီးရှိတဲ့ကြောင့်ဝင်းဝင်းကိုကျွန်တော်ယုံကြည်တယ်တိုးတက်အောင်လုပ်မယ်လို့ဒါပေမဲ့လို့အခက်အခဲတွေအများကြီးရှိနေတယ
်။တမရတဲ့ဝင်းဝင်းအနေနဲ့ပြည်သူလူထုကတကယ်မျောလင့်တောင်းတနေတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်မလားဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါလိမ့်ခင်ဗျာ။
ကိုယ်စားဝင်းလိုက်အစီအစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မဆုအစီအစဉ်အပြီးမှာတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အင်အားပြင်းငလျင်ကြီးတစ်ခုနဲ့တိတ်မကြခဲ့အချိန်ကာလတစ်ခုအတွင်းမှာကြုံရနိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေရှိနေတဲ့မြန်မာနိုင်ငံမှာတော့ငလျင်တကယ်လှုပ်လာခဲ့တယ်ဆိုရင်ဒီအခြေအနေကိုရင်ဆိုင်နိုင်မှုအသည့်အနေထားရှိပါသလား။နောက်ပြီးတော့ဒီထိခိုက်မှုအများဆုံးဖြစ်နိုင်တဲ့မြို့ပြနေလူစုအတွက်ငလျင်နဲ့ပတ်သက်တဲ့ဗဟုသုတကရောဘလို့များရှိပါသလဲ။ပြင်ဆင်ထားကြပါသလား။ငလျင်ပြည့်ရွေကြောကြီးတွေတည်ရှိနေတဲ့မြန်မာနိုင်ငံမှာကူညီကယ်ဆယ်ရေးတွေလုပ်နိုင်မှုဘလို့ပြင်ဆင်ထားသလဲ။ငလျင်ဘေးဒဏ်ဘလို့ရင်ဆိုင်ကြမလဲဆိုတာကိုတော့မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြပေးထားပါတယ်။
ကွန်တက်ဆက်ချက်ကိုလည်းမြန်မာနိုင်ငံမှာငလျင်အသေးစားလှုပ်ခတ်မှုတွေအကျဉ်းရင်ဆိတ်လာတာကြောင့်အင်အားပြင်းငလျင်လှုပ်ခတ်နိုင်တဲ့အတွက်သတိထားဖို့လိုအပ်နေတယ်လို့ငလျင်ပညာရှင်တွေကပြောဆိုနေကြပါတယ်။ငလျင်ကြီးလှုပ်ခတ်မှုဖြစ်ပွားခဲ့ရင်တော့ထိခိုက်ဆုံးရှုံးမှုအများဆုံးဖြစ်နိုင်တဲ့နေရာဟာရန်ကုန်တိုင်းဒေသကြီးဖြစ်ပြီးမန္တလေးတိုင်းဒေသကြီးကဒုတိယထိခိုက်ဆုံးရှုံးမှုအများဆုံးဖြစ်နိုင်ခြေရှိနေပါတယ်။2018ခုနှစ်တလပိုင်းကနေအခုချိန်ထိတော့ငလျင်အင်အားအသင့်အတင့်စုစုပေါင်းအကျဉ်း90ကျော်လှုပ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ငလျင်အသေးလေးတွေလှုပ်ခတ်လာတာဟာငလျင်ကြီးလှုပ်ခတ်ဖို့အတွက်ဖြစ်နိုင်ခြေများတဲ့အကြောင်းကိုတော့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါ်ရီမင်းကအခုလိုပြောပြပါဗ
ျ။ဆရာမတို့ငလျင်လှုပ်ခတ်မှုကိုကြည့်မယ်ဆိုရင်တော့ January တုန်းကပေါ့နော်အကုန်လုံးလည်းသိထားတဲ့အချိန်ပဲဒီဖြူးငလျင်လှုပ်သွားတယ်ပေါ့နော်။ငလျင်အကြီးတော့မဟုတ်ဘူးဒါပေမဲ့သူက margin မှာပေါ့နော်။အင်အားအသင့်တဲ့အများဆုံးပေါ့နော်။ငလျင်ဖြစ်တဲ့အတွက်သူကဒီ shallow earthquake လည်းဖြစ်တဲ့အတွက် shallow earthquake ရဲ့ထုံးစံသဘောတဘာဝအရာသူက after shock စီလည်းလာတဲ့အတွက်သူ after shock စီနဲ့အများကြီးပေါ့နော်ငလျင်လက်ကလေးတွေငလျင်သေးလေးတွေတော့များတယ်ဒါပေမဲ့လေငလျင်ပြင်းအားလေးတွေ frequency များလာတဲ့သဘောက active ဖြစ်လာတဲ့သဘောပေါ့နော်ဒီ India plate နဲ့ Eurasian plate တိုက်တဲ့နှုံးလေးတွေကဒါတက်ဝင်လာတယ်စိတ်လာတယ်ဆိုတာကိုပြတာပေါ့နော်အဲ့တော့ဒီစကိုင်းဖော်ကြီးရဲ့တလျှောက်စကိုင်းမန်းလေးတလျှောက်ပြီးတော့ပြင်မနာတလျှောက်နဲ့ဘကိုးရံကုန်တစ်ခွိုက်ပါလေဒီငလျင်ကြီးတွေထပ်တစ်ခေါက်ရောက်ချိန်လဲတန်နေပြီပေါ့ဒီပြေကိုဒီလိုပတ်ဝန်းကျင်အနေထားနဲ့ဒီပေါ့နော်ဒီစစောဆိုင်စင်းစုံရဲ့အရှိန်နဲ့ပေါ့နော်ဆိုတော့ငလျင်ကြီးတစ်ခုလောက်တော့လှုပ်နိုင်အောင်မယ်လို့ဆရာမတို့ပြောလဲနေအတွက်အဲ့တလျှောက်မှာတော့ဒီငလျင်တန်နဲ့ပတ်သက်ရင်အဝေးဖြစ်ဖို့လိုတယ်ပေါ့နော
်ဒါကြောင့်မြန်မာနိုင်ငံမှာငလျင်လှုပ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ဆက်တွဲကယ်ဆယ်ရေးလှုပ်ဆောင်မှုအတွက်စီမံခန့်ခွဲနိုင်အောင်ကြောင်းဆရာဆရာမတွေကိုတင်နန်းပေးဖို့လည်းစီစဉ်နေကြပါတယ်မြန်မာနိုင်ငံမြေငလျင်ကော်မတီဒုတိယဥက္ကဋ္ဌဦးစောထွေးတော်ကတော့တကယ်လို့ငလျင်ကြီးတွေလှုပ်ခတ်ခဲ့မယ်ဆိုရင် ကယ်ဆယ်ရေးတွေလုပ်နိုင်ဖို့အတွက်ဘာတွေဘယ်လိုပြင်ဆင်ထားတင်တယ်လဲဆိုတာကိုလည်းအခုလိုပြောပါရစေ
။အခုလိုမျိုးလှုပ်လို့တာကျွန်တော်တို့ကလိုက်ပြီးတော့လှုပ်နေတာမျိုးမဟုတ်ပဲねကျွန်တော်စီမှာဘာတွေလုပ်နေသေးလဲတကယ်လို့အကြီးကြီးကျယ်ဖြစ်ပြီဆိုလို့ရှိရင်ညမျိုးကယ်ဆယ်ရေးအတွက်ကိုဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေရှိနေပြီလား။နောက်ပြီးတော့ဒီလိုစေယုံတို့ဘာလို့အဲ့ဒါမျိုးကူညီကယ်ဆယ်ရမယ့် situation တွေရောကျွန်တော်တို့ဟိုပါခေါ်လေးပြပြစုံစုံရှိနေပြီလားသူတို့စီမာရောဒီအတွက်ကိုကြိုတင်ပြင်ဆင်ထားတာရှိပြီလားသူတို့ကိုယ်တိုင်ကရောဘေးကင်းတဲ့အခြေအနေမှာရှိရလားပေါ့နော်ဆိုတော့အဲ့ဒါမျိုးမိသက်ဆိုလို့ရှိရင်လည်းသူတို့ရဲ့အဆောက်အဦတွေအစသူတို့ရဲ့ကားတွေအစအဲ့ဒါမျိုးကြံ့ခိုင်ရေးတွေပါတွေကအစင်းသိဖြစ်နေပြီလားဆိုတဲ့ဟာကိုကျွန်တော်ထပ်ပြီးတော့ကြည့်ဖို့လိုပါတယ်အနည်းဆုံး minimum ကျွန်တော်တို့စီမာပြင်ဆင်သင့်တဲ့ဟာတွေရှိပြီလားဆိုတဲ့ဟာကိုတော့ပြန်ဆန်းစစ်ပြီးတော့အဲ့ဒါကိုတော့ကျွန်တော်တို့ကဖြည့်ထားဖို့တင်ပါတယ်ဆိုတော့ဒီလိုမြင်ကလေးလှုပ်တဲ့နေရာမှာနေပြီးတော့ဒါမျိုးလိုအပ်ချက်တွေရှိနေသေးတယ်ဆိုတော့ကိုတော်တော်ဂီယူမဆိုင်တဲ့ဟာမျိုးဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်။ဒေါ်ကြီးမြင့်ကလည်းမြန်မာနိုင်ငံမှာလူဦးရေအထူးထက်ဆုံးဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးဟာဘကုန်းငလေးနဲ့နီးကပ်နေတာကြောင့်ငလေးလှုပ်နေတဲ့အချိန်နဲ့နောက်ဆက်တွဲငလေးတွေလှုပ်ခတ်လာရင်ရင်းဆိုင်တိုင်းဖို့အတွက်ပြည်သူတွေအနေနဲ့ငလေးနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုအပ်တယ်လို့ဆိုပါတယ်။
ပကူငလေမော1930လှုပ်ခဲ့တယ်သူ return period ကအခုဆိုရင်ဆရာမတို့1930တုန်းကနောက်ဆုံးငလင်ကြီးလှုပ်ခဲ့တဲ့အတွက်အခုဆိုရင်88နှစ်လောက်ရှိလာပြီပေါ့တော့နှစ်တရာအတွင်းမှာလှုပ်ပြန်လဲလှုပ်နိုင်တယ်ဆိုတဲ့အတွက်ပကူငလင်ချောင်းလည်းအဲ့အချိန်မှာပကူအနီးနားတစ်ခွိုက်မှာလှုပ်ခင်ရန်ကုန်ကတော့ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်မယ်ဘာလို့ဆိုပကူတို့ဘာလို့အထက်မြင့်သိမရှိဘူးရန်ကုန်မှာကအဓိက engineerရပ် engineer ပညာရပ်ပိုင်းဆိုင်ရာမဟုတ်ပါ contract တွေစောက်ထားတဲ့အထက်မြင့်တွေများတယ်လူနေထူထပ်တယ်ဒီအပြင်ကိုဆော့ဆွားတွေမှာအများအပြားစောက်ထားကြရပါတော့အဲ့အတွက်ကြောင့်မို့လို့သူ့ရဲ့ potential high potential အများကြီးအဲ့မှာဖြစ်နိုင်ခြင်းရှိတယ်အဲ့အတွက်ကြောင့်မို့လို့အဲ့လိုနေရာတွေမှာတခုခုဒီပကိုးတစ်ခွိုက်မှာပြန်လာရင်ရန်ကုန်ကပစ္စည်းဆုံးရှုံးမှုအများဆုံးဖြစ်တဲ့အတွက်ငလင်လှုပ်ရင်ဘာလှုပ်ရမလဲဆိုတာကြိုတင်ပြင်ဆင်ထားဖို့လိုတယ်ကိုဒီဘဘာနေတယ်ကိုပတ်ဝန်းကျင်မှာဘာဖြစ်နိုင်လဲပေါ့နော်အဲ့တော့ကိုနေထိုင်ရာနေရာဒေသရဲ့ကို TV ကြည့်နေလို့ငလင်လှုပ်ရင်ဘလို့ကြိုတင်ပြင်ဆင်ထားကိုအိတ်နေတော့ငလင်လှုပ်ရင်ဘလို့ကြိုတင်ပြင်ဆင်မလဲအဲ့လိုလေးတွေကြိုတင်ပြင်ဆင်ထားခဲ့ရင်ကိုတကယ်ဖြစ်တဲ့အခြေအနေနည်းနည်းအနည်းဆုံးเออกาวออนไลน์เนี่ยเฉยๆเออดุเตยเฉย after show ဖြစ်ပြီပဲပြေးရမယ်ဆိုတော့အသိစိတ်တတ်ပေါ့ဒါမျိုးလေးတွေအသိပညာ knowledge လေးတွေလိုတယ်ပေါ့
ဒါအပြင်မျိုးကြီးတွေမှာငလင်းလှုပ်ခတ်ခဲ့ရင်ကြီးသူတွေနားလည်အောင်ရေရှည်တွက်တာမကရေတို့အတွက်ဘလို့ကိစ္စရက်တွေကိုအသိပညာပေးတာတွေပြုလို့ရမလဲဆိုတာကိုလည်းဦးစောထွေးစောကအခုလိုပြောပါသေးတယ
်တဘာဝဘင်းเนี่ยတခုဖြစ်လာတဲ့အချိန်မှာအခုရှိနေတဲ့ traffic မျိုးเนี่ยဆိုရင်ကျွန်တော်တို့အများကြီးဒုက္ခရောက်မဲ့ဟာမျိုးပေါ့เนาะဒီလိုအရေးပေါ်တကယ်ကြုံလာရဆိုလို့ရှိရင်ဒီ traffic ကိုဘယ်လိုရှင်းနိုင်မလဲပေါ့နော်ဒီကားမောင်းတဲ့သူတွေအကုန်လုံးကလည်းအသိရှိနေရမယ်ဒီဟောပေါ့လေတဘာဝပေးရနေရတို့လူနာတင်ကားတို့အဲ့ဒါမျိုးတွေအတွက်ကိုဦးစားပေးရမယ်ဆိုတဲ့ဟာမျိုးလေးအသိရှိနေရမယ်အဲ့ဒါမျိုးတွေအတွက်ကိုပညာပေးတဲ့ဟာမျိုးလေးရှိရမယ်ဆိုတော့ရေတို့ဟာလေးတွေပေါ့နော်ရှိနေတဲ့အစာအုပ်တွေပေါ့မိသက်အစာအုပ်တို့ရေစကန်တို့ဆေးရုံတို့အဲ့ဒါတွေရဲ့ကြံ့ခိုင်ရေးတွေကျွန်တော်တို့ပြန်ပြီးတော့စမ်းသပ်တာမျိုးလေးတွေဒါပြီးတော့အဲ့မှာလဲဘာတွေလိုအပ်နေသေးလဲလိုအပ်နေသေးတဲ့ဟာတွေဖြည့်ပေးတာနေတွေအရေးပေါ်မှာအဲ့ဒါမျိုးကယ်ဆယ်ရေးအတွက်လိုအပ်တဲ့ကိရိယာတွေပစ္စည်းတွေအဲ့ဒါတွေဘာလိုတွေလဲလိုတဲ့ဟာတွေဖြည့်ပေးတာနေတွေလူတွေလိုလား training လုပ်ပေးတာမျိုးတွေအဲ့ဒါအဲ့အမျိုးတွေအဲ့ဒါလေးတွေကတော့ရေတူလေးတွေပေါ့အဲ့ဒါလေးတွေလုပ်တော့ပြီးတော့ဖြည့်ဖို့တွေရှိပါလိမ့
်မယ်မြန်မာနိုင်ငံမှာတော့ငလင်ကြီးတွေလှုပ်ခတ်ခဲ့တဲ့တမိုင်းကြောင်းတွေလည်းရှိပြီးငလင်ကြီးတွေလှုပ်ခတ်နိုင်ဖို့အတွက်တော့သခိုင်းပြည့်ရွေကျော်အပါဝင်ပြည့်ရွေကျော်လေးခုရှိနေပါတယ်အခုချိန်မှာတော့ဂျပန်နိုင်ငံအထောက်ပံ့တဲ့ဂျပန်ကငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးကြိုတင်ပြင်ဆင်မှုတွေပြုလုပ်နိုင်ဖို့အတွက်စီစဉ်နေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြန်မာကသတင်းအေဂျင်စီကကိုကောင်းမြတ်ဖြူစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။မကြာခင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဧပြီလ9ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်မဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအစိုးရတတနှစ်နှစ်ပြည့်မင်းငွန်းပြောတဲ့အထက်မှာပြည်ရင်းပြည်ပစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အသိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်။ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်။ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေသလဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာရေးအကဲခတ်ပုဂ္ဂိုလ်တို့ဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့ပြီးတော့အခုချိန်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေတို့ကပြည်နယ်ဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုက်မှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေးပြီးတော့တုံးသက်ချက်ကိုကြားခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရလက်ထက်မှာနိုင်ငံတကာပိတ်ဆို့တံခတ်အရေးယူတာရှိခဲ့တဲ့စစ်ဆေးရတွေကလည်းနိုင်ငံတကာကိုဂရုမစိုက်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးပဲနဲ့ဒီအရသာအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တိုင်းပြည်ဖြစ်လာတယ်ဆိုတော့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထင်များအရေးပါနေပြီလဲကိုအောင်သူငယ်ဟု
တ်ပါတယ်အရေးပါပါခင်ဗျာကျော်သူသဖြင့်တော့ကျွန်တော်တို့လူမဖွံ့ဖြိုးတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အကူအညီထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းငွေလိုကိစ္စမျိုးလည်းစဉ်းစားပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစင်ပြီးတော့ကျွန်တော်တို့အပြည့်လည်းမှပိုကောင်းတဲ့အနေအထားရှိပါတယ်ဆိုတော့တလုံးကတော့ဒေါအောင်ဆန်းစုကြည်ရတယ်ဟိုမိကုန်းနဲ့မှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖွံ့ဖြိုးရေးဟိုမူဝါဒပေါ့နော်ဒါဟိုကျင်လာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ဒါကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးတယ်ဆိုတာမျိုးသူပြောသွားမှုသာရှိပါတယ်
โอเคเสียอุเทศสวยตบอดาครับเนี่ยခုချိန်မှာဒီမြန်မာနိုင်ငံအတွက်နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျာ
โอเคနိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးရေးကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရင်းမှုတုတ်တဲ့လာတဲ့နိုင်ငံတကာဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံတကာလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ရှိတယ်လို့ဟာခံစားကွန်းလို့ပြောမယ့်ဟာတွေလည်းခုနကိုအောင်သူငယ်ဆွေးနွေးစုပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိတယ်။အရေးလည်းအမှန်တမ်းမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကလာမှာခုနပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကျလာတယ်ဆိုတော့ပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့လိုအပ်တယ်လို့တော့အောင်ဆန်းစုကြည်ကထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုံးချက်ကြီးအများကြီးရှိပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖို့ထိဖြစ်စီရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂတို့လို့ဒီနိုင်ငံတကာ
ဖွဲ့စည်းတွေအနောက်နိုင်ငံတွေနဲ့လည်းတိုက်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်နိုင်ငံဖြစ်တဲ့ပြည်ပကဆွတ်ဖက်စရာမလိုဆိုတဲ့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူညင်းကိုကျွန်တော်ဟိုမေးချင်တာဒီအစိုးရအဓိကဦးဆောင်နေတဲ့ဒေါ်ဆန်းစုကြည်ပြောတယ်လို့ပြောလေကမ္ဘာအတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရပ်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျာ
အဲ့တော့ခက်တယ်ခင်ဗျာတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းရာရိုးဟင်းရာအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်တိမခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်တော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွတ်ဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွင့်ရေးချူဖောက်မှုတွေရှိတယ်ဆွတ်ဆွဲပါတယ်အဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီချက်လက်စုံစမ်းလေးလာရေးကော်မရှင်တောင်းဆိုတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့စီကနေပြောဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့အားမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာပြန်စုံမှုခုံရုံးတင်ဖို့ပေါ့နော်။ဆိုတော့ဒါတွေပြောလာတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကကျတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ဒီဟိုကုဘာသာကိုကကွယ်ဆောက်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရောဆောက်ရှောက်ရတော့မယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဒဏ်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖိချောက်မှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့အရေးပါလာတယ်လို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါဆရာဦးထက်စွေသဘောထားခင်ဗျဒီနိုင်ငံတကာသဘောထားအမြင်တွေကိုအလေးပေးဆောင်ဖို့လည်းလိုတယ်ဆိုတာကိုဒီအစိုးရတွင်မှာပြည်ပြည်ဝဝလက်ခံထားတဲ့အနေအထားရှိရလားဆရာ
အစိုးရပိုင်းဆိုတော့တော့ခက်တယ်ခင်ဗျာကျွန်တော်နိုင်ငံတကာပါအစိုးရရှိတယ်အဲ့ဒါလွတ်တော်ရှိတယ်နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုံအရတာဝန်ယူထားတဲ့တပ်မတော်ဆိုလို့ဟို၃ပိုင်းလို့ရှိနေတော့ကဒီ၃ပိုင်းလုံးကိုကျွန်တော်တို့ပြောရမယ်ပြောမှ၃ပိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော့ခက်တယ်ဟိုအမနာရပြောတော့ရှိနေလို့သားလေပုံရိပ်ကျွန်တော်ကြာဆင်းနေတာဖြစ်ပါတယ်အဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတာပေါ့ဒီနိုင်ငံရဲ့အဲရည်သွေးလုံနိုင်ငံနဲ့ဆိုမှတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူ့အခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီးသုံးချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အာဒါလူခွန်ရေးဆိုတဲ့ကောင်းစေအောက်ကနေပြီးတော့ပြစ်တင်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီအဲ့တော့ဒါကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကျွန်တော်ပြောတဲ့တောင်းဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာတော့အမတမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
โอเคဆောက်တင်ဆိုဆွေးနွေးပြရကျေးဇူးအောင်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာကိုရောက်နေပါတယ်သူတို့ကိုလည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးကဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲ့ဒီလေစားနဲ့ပက်ကတူကတော့ကျွန်တော်တို့နိုင်ငံကလည်းဆိုဆိုလက်ရှိမှာအနောက်နိုင်ငံတွေနဲ့ကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကမှဂျမ်းညံ့နေတဲ့အဖြစ်အပျက်တခုဗျာကျွန်တော်ပြောတယ်ပြောတာတိုင်းရတဲ့နေရာမှာလည်းအနောက်နိုင်ငံနေရာလည်းရင်းနှီးမြှုပ်နှံကျင်တယ်တစ်ခါကဒီရောက်ကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏလည်းတော်တော်များနေတယ်အဲ့ဒီမှာဒီရောက်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးကလည်းပဲတချို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်အဲ့တော့အဲ့ဒီလက်ခုကြားမှာသုံးနိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နည်းလမ်းကိုရှာနိုင်တဲ့အတွေးအခေါ်ပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျကဒါနဲ့တို့မှလည်းအစိုးရသေးတယ်ဗျာဘာဖြစ်လို့လဲဆိုတော့သောသားကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးရုံးရေးကာလမှာသမင်းအိုးတဲ့ဟိုဟိုအိုးတစ်တဲ့ကိုသမင်းသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအိုးတစ်တဲ့မှာသမင်းသိုးတွေလည်းပါတော့ပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပြီဒါတွေပြန်ပြီးအစိုးရတုံးသက်ဖို့တော့လုံးနေပြီလို့ထင်တယ်လေ
ဟုတ်ကဲ့ကိုတင်ထေးဝင်းကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငယ်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်အခုဟိုနိုင်ငံတကာနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းလည်းထည့်ပြောဖို့လိုပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်ဒီအခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောထားပြီးသားလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့ဆားလို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားသိသိသာသာပေါ့လေဆက်ဆံရေးကောင်းလာနိုင်တဲ့ဟိုချင့်ကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်သူငယ
်ဆိုအခုချိန်ကြည့်တော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတဲ့ဆိုတဲ့အနေထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီလိုအနေထားကလည်းဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်ခက်တာပေါ့အထူးသဖြင့်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုယ်တိုင်ကိုကြဝင်လေလာခြင်းနဲ့နောက်ကရင်ပြည်ကြီးတွေကိုလွတ်လပ်စွာသွားခွင့်ပေးဆိုတာမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးတွေကအခုချိန်ကြီးကျွန်တော်တွေ့သလောက်ကအစိုးရကမပေးနိုင်သလောက်ရှိပါတယ်။ဆိုတော့အဲ့တော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်နဲ့ဟိုပြပွဲတွေတော့ရှိပါတယ်။နိုင်ငံတကာသံတမန်တွေခေါ်သွားတယ်ဟိုတလောကစစ်ပတ်မှုတွေခေါ်သွားတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိပေမဲ့လည်းနိုင်ငံတကာဘက်ကမကြည်နက်တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ဒီဒုက္ခတွေတွေပြလာရေးပေါ့နော်။ဆိုတော့ဒီကိစ္စမှာလည်းအခုချိန်ကြီးကကျွန်တော်တို့ဟိုလတချို့ရှိလာပါပြီဒါပေမဲ့ပြန်ရောက်လာတဲ့အရေးတော့ကအတော့ကိုနည်းနေသေးတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာဦးထည့်ဆွေသဘောထားခင်ဗျာအခုဒီနိုင်ငံတကာဆက်ဆံရေးမှာအခုကျွန်တော်တို့ကဒီအခုစိုးရလည်းပဲအရင်တော့ကလိုပဲကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဒီဘက်မလိုက်ပဲနဲ့တက်ကြွတဲ့မူဝါဒကိုရှင်းသုံးနေတယ်ဆိုတော့ဒီအခုဆိုရင် NLD ကလည်းအစိုးရလှုပ်လာနှစ်နှစ်တော့ရှိပေါ့နော်ဆိုတော့အရင်အစိုးရရင်လည်းစာလို့ရှိရင်ထူးထူးခြားခြားဒီမူဝါဒကိုရှင်းသုံးပြီးတော့လုပ်နေတဲ့နိုင်ငံခြားရေးမူဝါဒတွေမှာရောထူးထူးခြားခြားဖြစ်ဟိုမြင်မိတာတွေရှိလားတိုးတက်မှုရတဲ့အပိုင်းတွေမှာ
ဟုတ်ကဲ့ဒီလိုရကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံခြားရေး policy ကဒီပဲမလိုက်ပေါ့နော်တက်ကြွတယ်ဆိုတာကိုကျော်ကြီးနေဝင်လက်ထက်ကလေးကဒီမူဝါဒရှင်းသုံးတာပါပဲအဲတခြားနောက်ထပ်တက်တဲ့ကိုကျော်မူကြီးတွေလက်ထက်ရောသမ္မတဦးသိန်းစိန်လက်ထက်ရောအခုလက်ထက်ရောအတူတူရှင်းသုံးကြတယ်ဒါပေမဲ့ဟိုဒီတိုင်အခုမှဘာလို့ဖြစ်တယ်လဲအဲဘာလို့ပိုဆိုးတယ်လဲပေါ့နော်ပုံရိပ်ကိစ္စကျွန်တော်မြင်တာတို့လိုဗျအဲနိုင်ငံရေးကိစ္စမှာအရင်စစ်ဆိုးရတဲ့လက်ထက်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟိုနေရာရလာတဲ့အချိန်မှာအတော်တော်လေးဟိုအလားလာကောင်းပြီလို့ကျွန်တော်တို့မျှော်လင့်ထားခဲ့ကြတာအမှန်ပါပဲဒါပေမဲ့အခုလို့ဖြစ်တာဘာကြောင့်လဲဆိုတော့ကျွန်တော်သုံးသပ်ကြည့်တာကဒီလိုပြဒီလုံနိုင်စွာရှိတဲ့အစိုးရဒီတိုင်းမှာအာဟိုအဲ့တက်နေတဲ့အစိုးရကိုတက်လာတဲ့အစိုးရကိုအားနည်းချက်တွေထောက်ပြပြီးတော့နောက်ယူကောက်ပွဲအတွက်ဟိုမဲပြင်းတဲ့ဟိုအစိုးရမဟုတ်တဲ့အင်အားစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တော့ပေါ့နော်အကြောင်းကအကြောင်းမလှလို့ဖြစ်လာတဲ့နိုင်ငံတကာနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေလည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင့်ဒီခုအစိုးရလက်ထက်မှာပုံရိပ်ကျဆင်းသာလာလို့ကျွန်တော်ကသံသယရှိတယ်အဲ့တော့ဟိုဒီ energy အစိုးရရဲ့ဟိုကမကောင်းဘူးပေါ့နော်အဲ့ဒါဒီနေ့အချင်းဒီအဲ့တော့ဒါကိုပုံရိပ်ပြင်ဖို့လိုတယ်လို့တော့အောင်ဆန်းစုကြည်ထောက်ပြခြင်းဟာနိုင်ငံတကာကိုဟိုကျွန်တော်တို့နိုင်ငံဟာနိုင်ငံကြီးသားနိုင်ငံကြီးတစ်ခုခုဖြစ်အောင်တာဝန်တည်တဲ့အစိုးရတစ်ခုဖြစ်အောင်လုပ်ဖို့မှာသူ့အစိုးရတစ်ခုတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအလုံးကဝိုင်းလှုပ်ကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့ဟိုသက်ဆိုင်သူတွေနားလဲကြရင်တော့ကျွန်တော်တို့ပုံရိပ်ဟိုပြန်ကောင်းလာနိုင်မှာပေါ့ခင်ဗျ
ဟုတ်ကဲ့ဆရာဆိုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းလေးလိုင်းမှာရှိနေပါတယ်ဆိုတော့အရင်ဆုံးကတော့ရန်ကုန်မြို့ကကိုမင်းမင်းဖြစ်ပါတယ်ကိုမင်းမင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဟိုဆက်ကြည့်ပြောသွားတဲ့အနေအထားကတော့ तू ကတော့ဒါအင်တာနက်ပေါ့နော်ဒီပြည်ရင်းကိစ္စကိုအဓိကဒါ तू ကမန်တိုင်းကြည့်ပြီးတော့ပြောသွားတယ်ဒီကျွန်တော်နားလည်တာပေါ့နော်ဆိုတော့ဒီကကျွန်တော်တို့နိုင်ငံကသွားသွားပြောလို့ဒီဥပါခေါင်းနေရာကနိုင်ငံတကာနဲ့ဆက်ဆက်တယ်ကျွန်တော်အင်တာနက်ပါ external ပါပြောရမှာပေါ့နော်အင်တာနက်ဆိုရင်ကျွန်တော်ပြောရမှာဒီကကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဈာထဲမှာကျွန်တော်တို့နိုင်ငံကဈာညက်တူမျိုးတွေဖြစ်နေတယ်ဗျကျွန်တော်မြင်ရနော်ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနဲ့နိုင်ငံကဟိုပြစ်ပခတ်တွေကကျွန်တော်တို့နိုင်ငံငယ်လာပြီးအဲဒါတက်ခတ်ကျွန်တော်တို့ကပြောမယ်ဆိုမြေသားဟိုပါတော့ဗျာဟိုကျွန်းနဲ့ကောင်ခတ်တဲ့ကြာမိသားစုတွေဖြစ်နေတာပေါ့ အကားကျွန်တော်ဟိုဒီလိုမျိုးလေးကျွန်တော်မှတ်ချက်ပေးခြင်
းဟုတ်ကဲ့
ဟောကွာဒေါ်ဆန်းဟုတ်ကဲ့ဒေါ်ဆန်းတို့ဒီရဲ့ဒီလက်ရှိဒီအဒန်လေးစင်းနေမှာပတ်သက်ပြီးကြံနေလုပ်တဲ့နေရာမှာသူကကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီလေကာကြုတ်ဟိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုပ်နိုင်ခဲနဲ့ဘလောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုပ်လို့ကျွန်တော်အချင်းကြီးပဲလေညာ
ဟုတ်ကဲ့ဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဟိုဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေကိုညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိမ့်မယ်ဆိုတော့သဘောထားဟိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်း
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တူကိုလည်းဟုတ်ကဲ့ကျွန်တော်အလှည့်ပေးခြင်းလို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံပါကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျကျွန်တော်သဘောထားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါရဲ့ဗျညာနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့ညာနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှာမူတည်ရလို့ပဲကျွန်တော်တမ်းပါပါလေကြာဥပမာလေးတစ်ခုကိုကျွန်တော်တစ်ခုနှစ်ခုလောက်ပြောပြပါပြရစေအဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Fay ဆိုတဲ့ပြဿနာဖြစ်တယ် Michael Fay ကဘာလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပရေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သူ့ပြင်မှုချင်းရှားတဲ့အတွက်စင်ကာပူနိုင်ငံမှာသူ့ကိုကျိန်၄ချက်နဲ့ထောင်3လ6လချတယ်ပေါ့ဗျာအကြမ်းင်းပေါ့အဲ့ဒီဥစ္စာလူ့အခွင့်အရေးရှုထောင့်ရပြောပြီးတော့ဒါဟာမဖြစ်ထိုက်ဘူးဆိုပြီးအမေရိကန်ကတောင်းဆိုပါတယ်ကြာအဲ့တော့စင်ကာပူကဂိုကျုပ်တောင်ကတင်းတင်းရင်းရင်းပဲယက်တည်ပါတယ်ကြာယက်တည်တဲ့အခါနောက်ဆုံးကြတော့ဗျာညှိတယ်ပေါ့ညှိတဲ့အခါကျတော့ဟိုကလင်တန်ကညှိတဲ့အခါကျတော့ကျိန်ငချက်လျှော့ပေးလိုက်တယ်ပေါ့ဆိုလိုတဲ့သဘောကကိုယ့်ရဲ့အချုပ်ချာအာဏာဟာကိုယ့်ရဲ့လက်ထဲမှာပဲရှိရတယ်သူများကိုအရင်ပေးပြီးတော့ပေးဆက်เสียမလို့ဒါကဟိုဗမာစကားမှာလည်းရှိပါတယ်ဟလာဟန်ကိုဘမန်တူဘဆိုတဲ့စကားဒါမမားပါဘူးဗျเนาะဒါတစ်ခုပါနောက်တစ်ခုကတော့အမေရိကန်ကเนาะဥပမာတကယ်အဖြစ်ပြက်ပါเนาะ94ခုနှစ်မှာပဲကျွန်တော်ဟာဖြစ်တဲ့အခါကျတော့ဒီဟိုမလေးရှားကိုသွားတဲ့အခါကျတော့အဲ့မလေးရှားကမဟာဒီယာကြော်ညာချက်တစ်ခုထုတ်ထားတယ်အဲ့ထုတ်တာကဘာလဲဆိုတော့တက်ကတိ2020မှာဖုံပြိုးပြီးနိုင်ငံဖြစ်စေရမယ်လို့ကြော်ညာချက်ထုတ်တယ်ထုတ်ထားတဲ့အခါကျတော့သူရဲ့အဂျန်ဒါပေါ့98ခုနှစ်မှာခိုက်စစ်ဝင်တယ်ဆိုတော့ကြောင်းမယ်ဆိုပါစို့2001ခုနှစ်ကြာတဲ့အခါကျတော့မလေးရှားဟလာဟိုပြဿနာဖြစ်ပြီးတဲ့အခါကျတော့တစ်ဖြည်းဆုတ်ယုတ်သွားတယ်ပေါ့ဆိုလိုတဲ့သဘောကတိုင်းပြည်ကအဲ့တော့ဒါတွေကဘာလဲဆိုတော့ IR International Relationship ကသူတို့ရဲ့ချောက်ကွက်ပေါ့နော်သူတို့ရဲ့တူးတွေနဲ့တုံးပြီးတော့တိုင်းပြည်တစ်ခုကိုဖြိုးဖျက်ဖို့ကြံစီခဲ့တယ်ဆိုတာအထင်ရှားပါပဲဗျနောက်ဆုံးတစ်ခုကျွန်တော်ထပ်ပြောပြရစီနောက်ဆုံးကအဲ့ဒါဘာပြောချင်တာလဲဆိုတော့အခု sorry မင်းသားသူကိုယ်တိုင်ကဝန်ခံခဲ့ပါလေခင်ဗျအဲ့တော့82ခုနှစ်မှာအမေရိကန်ငါနေပြီးတော့ရုရှားကိုဖြိုချပြလိုက်တဲ့အခါမှာကွန်မြူနီဝါဒမပြတ်ပါအောင်လို့အတွက်သူတို့ရဲ့ဟာလာနော်အာရဗ်နိုင်ငံတွေရဲ့ပတ်စံနဲ့ sorry ဟာကျင်းပြောလို့ရှိရင်သူတို့ရဲ့ ideology ကို export လုပ်ဖို့လုပ်တဲ့အတွေ့ဒီနေ့ကျွန်တော်တို့ကအဲ့ဒီရဲ့ site အကျိုးကျေးဇူးကိုကျွန်တော်တို့ရင်ဆိုင်နေရတာအဲ့တော့ IR တိုင်းဟာအစ်မဟုတ်ပါဘူးအတုတွေရောနေတာပါအဲ့တော့ကျွန်တော်တို့ကခံစစ်လုပ်ပြီးတော့အလုံးတလုံးနေနဲ့လုပ်နေတဲ့ဖူတဲ့ကွာတိုင်းပြည်ရဲ့အချိန်တွေကို waste တယ်လို့ထင်ပါတယ်ဗမာပြည်နိုင်ငံရေးသမားဦးတင်းစွေအခုဦးတင်းစွေဒေါက်တာအပါအဝင်ကျွန်တော်ပြတ်ပြတ်ပြောမယ်ခင်ဗျားတို့ဟာပိုလီယိုနိုင်ငံရေးသမားတွေဖြစ်နေပြီလို့ကျွန်တော်ပြောပြရစီအလောက်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီကိုနေဦးလင်းဆော့ဆော့ပြောတဲ့မှတ်ချက်နဲ့ပတ်သက်ပြီးကျွန်တော်တစ်ဆက်တစ်ဆက်တည်းဒေါက်တာရှင်တချို့ရဲ့ဆွေးနွေးချက်တွေနဲ့လည်းကျွန်တော်ဆက်ဆက်ပြီးပြောချင်တာရှိပါတယ်ဆိုတော့ဒါကိုနေဦးလင်းပြောသွားတာဆော့ဆော့နောက်ဒီကိုမင်းမင်းပြောသွားတာရှိတယ်ပြည်တွင်းရောပဲပိုအာယုံဆိုင်ဖြည့်ရှင်းတင်တယ်ဆိုတဲ့အမြင်မျိုးပါနောက်ဒီမှာဒေါက်တာရှင်တယောက်ကလည်းဒီမှာစာရေးတာရှိတာဒီဇော်ကိုဆိုတဲ့အကောင့်ပါရှင်မှာသူကတော့အထူးချမ်းပြီးကဘာနဲ့ဆက်ပြတ်နေတာတဲ့မြန်မာပြည်ကနေနှစ်တရာပြည်တော့မယ်ဘာမှလည်းမဖြစ်ဘူးတဲ့ဘာကူညီမှမပေးပဲကို့လာချက်မဲ့ကိစ္စတွေကိုလက်ခံစရာမလိုဆိုပြောရေးပါတယ်ဆိုတော့ကျွန်တော်တို့တခုရှိတာမိုင်းမှာစစ်စိုးရဲ့လက်ထက်မှာနှစ်ပေါင်းများစွာအထူးကျန်ဖြစ်ခဲ့တဲ့မြန်မာပြည်မှာဟိုနိုင်ငံတကာကိုလည်းဂရုစိုက်စရာမလိုဆိုတဲ့အမြင်တွေရှိနေတာကိုဟိုထင်ရနေတာတွေကျွန်တော်တွေ့နေရပါတယ်ဆိုတော့ကိုအောင်သူညင်းရဲ့ဒီလူလူကြားထဲမှာရောနိုင်ငံတကာဆက်ဆံရေးအရေးပါမှုနဲ့ပတ်သက်လို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဖို့ဆိုတာတွေကိုဟိုလက်ခံသဘောပေါက်မှုအတိုင်းဒါဟိုရှင်းရှင်းလင်းလင်းရှိနေကြရလားကိုအောင်သူည
င်းဟုတ်ကဲ့ဟိုခုနကကျွန်တော်တို့ကြားလိုက်သလိုပါပဲဆိုနိုင်ငံတကာကမလိုဘူးဆိုတော့
ဟိုအယူဆအမြင်မျိုးလည်းအများကြီးလူများမှာရှိကြပါလေခင်ဗျ။ဆိုတော့ဒါပေမဲ့ဟိုကျွန်တော်မြင်တာကကျွန်တော်တို့နိုင်ငံကသူများနဲ့မတူတာကဟိုမဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့မဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်တဲ့အလျောက်ကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုကျွန်တော်တို့ကဟိုရယူနေရတော့ဝယ်ပေါ့လေ။အထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာခလေးတွေကာကွယ်ဆေးထိုးဖို့ကစလို့နောက်ပိတ်ဆုံးကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေအဆုံးပေါ့ဒါနိုင်ငံတကာရဲ့ဟိုသဘောထားအမြင်တွေကအရေးကြီးပါတယ်ခင်ဗျ။ဆိုတော့အဲ့ဒီနေသားမှာဟိုခုနဆရာဟိုဒေါက်တာတက်ဆွေလည်းဆွေးနွေးပါတယ်အဲ့ဒါကဘာလဲဆိုတော့နိုင်ငံရဲ့ပုံရိပ်ကိစ္စပေါ့ခင်ဗျ။ဆိုတော့အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဆိုးနေလို့ရှိရင်ဘယ်သူမှကျွန်တော်တို့ကူညီရတဲ့အနေသားရှိမှာမဟုတ်ပါဘူး။အဲ့တော့ကိုယ်တိုင်းပြည်ကလည်းပြောရလောက်ကြီးချမ်းသာတောင်းလင်းတာလည်းမဟုတ်တဲ့ခါကျတော့ကျွန်တော်ထင်တယ်နိုင်ငံတကာရဲ့အမြင်ကိုလည်းကျွန်တော်တို့ကတကယ်လည်းယူဆရပါလိမ့်မယ်။ဆိုတော့နောက်တစ်ခုကပြောရမယ်ဆိုရင်တော့ဒီရိုဟင်ဂျာဒုက္ခသည်တွေကိစ္စပါ။ဆိုတော့အဲ့တော့ဟိုဘက်နိုင်ငံမှာသွားပြီးတော့တောင်းတင်နေတဲ့အရေးအတွက်အများကြီးရှိပါတယ်။အဲ့ဒါကလည်းဟိုကောလာဟလလည်းမဟုတ်ပါဘူးတကယ်လည်းရှိနေတဲ့ကိစ္စဖြစ်တော့ဒါကကျွန်တော်တို့ဟိုရှင်းရမယ့်ကိစ္စလို့လည်းမြင်ပါတယ်ခင်ဗျ။
โอเคเสียอุเทศสวยตบอดาครับเนี่ยเราที่โหနိုင်ငံတကာကယူဆိုက်เสียမလို့ဆိုတော့အမြင်မျိုးတွေကလူလူကြားထဲမှာလည်းရှိနေတာဆိုတော့ဒီလူလူကြားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါလဲခင်ဗျဘယ်လိုသုံးသပ်လို့လဲ
အမှန်မဲ့ဗျာတမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးဘယ်သူမြင်နေကြတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်မြင်တယ်ဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလို့ပြောတဲ့အခါမှာတချို့ကခုနဆွေးနွေးတဲ့အချိန်မှာပါတယ်အမေရိကတို့တရုတ်တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလေးစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ရှင်နဲ့မှာကမ္ဘာမှာဟိုအားအရာရောအရွယ်အစားအရာရောလူဦးရေရောအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်ရုရှားအိန္ဒိယဘရာဇီးလ်အဲ့ဒီနိုင်ငံတွေကမပါဘူးခင်ဗျသူတို့ကနာမည်ကောင်းမရပါဘူးနောက်ဒုတိယတစ်ချက်ကနိုင်ငံတကာလို့ပြောတဲ့အခါမှာကုလသမဂ္ဂပါကုလသမဂ္ဂအမြတ်မှအရေးကြီးပါတယ်ဘာသာတော်နိုင်ငံပေါင်း195နိုင်ငံလုံးထဲမှာပမာဏနိုင်ငံတွေပါတာကိုအဲ့တော့ကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံတကာပုံရိပ်မကောင်းလို့ဟိုသူတို့ကနေအခြားအကြောင်းတွေအများကြီးတော့ပေါ့နော်ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်ကျွန်တော်တို့နိုင်ငံမပါဘူးပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာကုလသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်။အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနိုင်ငံလည်းနာမည်ကောင်းရတာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့နိုင်ငံကလေးဟာအာကြိုးစားပြီးတော့နော်ကိုယ့်ချက်ကိုရပ်ပြီးတော့ကိုယ့်ရဲ့နိုင်ငံကုန်ကိုတင်ဖို့ရာဆိုတာလေးလေးနက်နက်စဉ်းစားပြီးတော့ဟိုတနတ်စားဟိုမဲရုပ်ောက်ပွဲတစ်ခုအတွက်ရည်ရွယ်တဲ့အလုံဆုံးမှုတွေဗမာနိုင်ငံမှာဟိုနည်းလာမှသာလေပေါ်ကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဆရာဦးတင်ဆိုကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါသေးတယ်။ तू ကတော့ဟိုယုံမလာရန်ယုံမချင်းသေးပေါ့လေ။ तू ကတော့အဲ့အကောင့်နာမည်နဲ့ရေးထားတဲ့တယောက်ပါ။ तू ကတော့ကျွန်တော်တို့ကတော့ပြည်တွင်းငင်းငင်းရေးပဲလူလာတယ်တဲ့။ပြည်တွင်းငင်းငင်းရေးရင်ပြည်ပနဲ့ဆက်ဆက်မှုတွေပိုလွယ်ကူမလို့ထင်ပါတယ်တဲ့။အထူးသဖြင့်တန်းရန်သားလက်နက်ကင်အဖွဲ့နေပါတယ်။ဆိုတော့ तू ကိုပြောမယ်ဆိုရင် तू ကလည်းဟိုပြည်တွင်းကကိစ္စတွေကိုအရင်ဦးစားပေးဖြစ်ရှင်းပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးအကောက်ကိုလုပ်ဖို့ဆိုတဲ့သဘောထားမျိုးလိုပဲကောက်ချက်ချလို့ရပါတယ်။ဒီဒေါ်ဆတ်စုကြည်မင်ကုန်းနဲ့မှဟိုပြောသွားတာတခုရှိပါတယ်။ तू ကတော့သူ့စကားအတိုင်းပြောမယ်ဆိုရင်တော့ကမ္ဘာအတိုင်းအဝန်းမှာတာဝန်သိစွာရပ်တည်နိုင်ရန်အရေးကြီးဆုံးကိုနားလည်အတိအမှတ်ပြုတဲ့အလျောက်ကိုနိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကန့်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းဝမ်းရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဆိုရင်လည်းကိုတိုင်းပြည်အခြေအနေနဲ့ချိန်ထိုးလုပ်ရမယ်ဆိုတဲ့ဟိုမူမျိုးလိုဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြည်ရင်းစံဆိုပြီးကွာချက်တွေရောရှိမလာနိုင်ဘူးလားကိုအောင်သူငယ်တကယ်လို့ရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ့်နည်းတွေရှိမလဲ
ဟုတ်ကဲ့ဟိုဒီနေရာမှာတော့ကျွန်တော်နှစ်ချက်လောက်ပြောချင်ပါခင်ဗျာအခုကတော့ကျွန်တော်တို့အမျိုးသားအစည်းအဝေးကိုခေါ်တော့ဗျာဆိုတော့ကိုယ့်ရဲ့နိုင်ငံရဲ့အကျိုးစီးပွားကဘာလဲဆိုတော့ဒါကိုကျွန်တော်တို့ဖွင့်ဆိုဖို့လည်းလိုပါတယ်အဲ့ဒီအပေါ်မှာအခြေပြုပြီးတော့ဟိုကျွန်တော်တို့ရဲ့ပန်တမာရေးကိုဝင့်တင်ဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ချက်ကကျတော့ဒီ NLD အစိုးရတက်တက်လာခြင်းမှာပဲတော်ဆန်းစုကြည်ပြောမှုပါတယ်ဟို people diplomacy ပေါ့ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်နိုင်တဲ့ပန်တမာရေးလုပ်ငန်းပေါ့ဆိုတော့ဒါတွေကိုတိုးလှုပ်ကြမယ်လို့ကတိပေးခဲ့ပါတယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာရေးပုံရိပ်ကောင်းအောင်ပေါ့ကျွန်တော်ပြည်သူတွေဒါဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လာလဲထုတ်ပြန်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးထင်းဆွေရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီ တကယ်လို့ပေါ့လေအခုဆက်စပ်ပြောသလိုပေါ့ပြည်တွင်းရပြဿနာတွေကိုလည်းဖြေရှင်းဖို့ရှိတော့တချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်လည်းနိုင်ငံတကာလိုလားနေတဲ့လူခွင့်ရေးစံလိုမျိုးနဲ့အပြည့်အဝမလုံနိုင်သေးဘူးဒီကအခြေအနေတွေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးတွေပြည်တွင်းမှာလည်းရှိနေတယ်ဆိုတော့ပြည်တွင်းရဲ့စံနဲ့ပြည်ပနိုင်ငံတကာလိုလားနေတဲ့စံနေနဲ့ညှင်းထိန်းညှိပြီးတော့လုပ်ဖို့ဆိုရင်လုံနိုင်တာဘာတွေများရှိမလဲဆရာ
အဲတော်တော်ကျွန်တော်တို့ခက်တယ်ခင်ဗျာနိုင်ငံတကာစံနိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်းတဲ့ခါမှာအမှားကြိုက်တာတွေရှိပါတယ်ကျွန်တော်နိုင်ငံဟာဟိုတိတ်ပုံပြိုးတုတ်တဲ့နိုင်ငံနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုတော့လုံနိုင်တာကတော့သိကြပေါ့ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစူးစမ်းနေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုဒေါက်တာဆောင်စုကြည်ပြောသလိုပေါ့နော်အဲဟိုလမ်းညွှန်ချက်သဘောမျိုးဖြစ်တော့စူးစမ်းမယ်လို့ကျွန်တော်တို့ဟိုယုံကြည်ရတယ်ဒီတော့ဝိုင်းပြီးစူးစမ်းရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟိုစူးစမ်းမှုတွေကိုရိုးသားသားအဲ့နိုင်ငံအကျိုးစုအဝကြည့်ပြီးစူးစမ်းမှုတွေပေါ်မှာအဲတကောရေးတပါတီတစ်ဖွဲ့တစ်စုရဲ့အဲဟာလာလူလူလွာချက်တွေကိုနှိမ့်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့စူးစမ်းတဲ့အပိုင်းတွေဆက်စူးစမ်းဖြစ်လို့ဖြစ်စီအပိုင်းတွေကနှဲသွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်စရာချောင်းရှိပါတယ်
โอเคกูเจอเฉยตะมินิแล้วจันทร์นี่ก็กองทุนเงินอฉုပ်นี่เนี่ยโหมัดเช็ดเบสิกขึ้นมาเลยดอนซันสุจิสกาเนี่ยပြောมั้ยဆိုရင်ပေါ့လေกบ่าแลมาตาวินตีเนี่ยต้านปีตะคู่ဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးနေねကျွန်တော်ဘာတွေလုပ်ဖို့လုံးမလဲခင်ဗျโอเค
ဟိုအခုကတော့ဟိုဒီกบ่าแลมาตาวินပြီးတဲ့နိုင်ငံဆိုတာကခုနိုင်ငံကိစ္စကြီးမကြည့်ဘူးเนาะဒေတာတွေကိစ္စလည်းကြည့်လို့ပါတယ်ဆိုတော့နောက်တစ်ခါကျတော့နိုင်ငံကအရေးဒီမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လို့ပါတယ်ကျွန်တော်တို့ကတော့နိုင်ငံကစံချိန်စာမျက်မှောက်ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်အောင်လည်းမကရှိရပါဘူးဆောင်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့မြန်မာရေးအကဲခတ်ကိုအောင်သူငယ်အမေရိကန်အခြေစိုက်မြန်မာရေးသုံးသပ်တဲ့ဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေနဲ့စာရေးဆွေးနွေးမြင်းမြန်းသူတွေတောထရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စင်တင်ဆက်သူကိုအောင်လွင်နဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနက်ပြန်တနင်္ဂနွေနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်အစီအစဉ်နေ့မကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင်
စီးရီးယားနိုင်ငံရှေ့ကူတာဒေသကသဘုံတွင်ထိန်းချုပ်ထားတဲ့နောက်ဆုံးမြို့ကိုအစိုးရတပ်တွေကလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်နေပြီးတိုက်ပွဲတွေအတွင်းလူပေါင်း40လောက်သေဆုံးသွားပြီးဖြစ်တယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါရယ်ကူတာဒေသကအကြီးဆုံးမြို့ဖြစ်တဲ့ဒူမာမြို့နေရာအချို့ကနေထူးထပ်တဲ့မိခိုးတွေတက်လာတာကိုတောက်ကြနေကစီးရီးယားရုံမြင့်တန်းကြားကနေတိုက်ရိုက်ထုတ်လင်းပြသခဲ့ပါရယ်ခင်ဗျာဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်မရိန်းတပ်ဖွဲ့ဖွဲ့စည်းတဲ့ခန္ဓာဒီကနေ့ကျင်းပပါရတယ်။တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နေမျိုးတခြားကကျွန်းတွေကိုတရုတ်နိုင်ငံဘက်ကအတင်းလာသိမ်းပိတ်တာမျိုးကိုဂျပန်ကစိုးရိမ်ပြီးတော့အခုလိုတပ်ဖွဲ့စည်းတာပါ။ကျူရှူးကျွန်းစဲအနောက်တောင်ဘက်ကဆန်စီဘိုကျွန်းအနီးကစစ်စခန်းမှာမရိန်းတပ်ဖွဲ့ဝင်1500လောက်ဟာစိုးရွားတဲ့ရာသီဥတုအောက်မှာပဲတပ်ဖွဲ့စည်းတဲ့အခိုင်အထိမ်းအခမ်းအနားကျင်းပခဲ့ပါရတယ်။ဒီကနေ့ April 9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖွဲ့စည်းခဲ့တဲ့နှစ်80ပြည့်မြောက်နှစ်ဖြစ်ပြီးတော့ကမ္ဘာ့ကျန်းမာရေးနှစ်ပြည့်လည်းသတ်မှတ်ထားပါတယ်။လွန်ခဲ့တဲ့10ဆုနှစ်9နှစ်အတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ရည်မှန်းချက်အတော်များများအကောင့်တွေဖော်နိုင်ခဲ့ပေမဲ့ဆောင်ရွက်စရာအများပြားရှိနေသေးပါ။ဒီကနေ့အချိန်မှာတော့ဒီလူမျိုးများဟာဝက်သက်ရောဂါကာကွယ်ဆေးထိုးဖို့အတွက်လလန်းမမီဖြစ်နေတာကြောင့်ဒီလိုအခြေအနေတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ဒီနှစ်အတွက် WHO ရဲ့ဆောင်မုတ်ကိုလူတိုင်းအတွက်ကျန်းမာရေးဆိုပြီးတော့နာမည်ပေးထားပါတယ်။နိုင်ငံတိုင်းအနေနဲ့ကျန်းမာရေးဝန်ဆောင်မှုဘိုင်းမှာပို့ပြီးတော့အလေးပေးလှုပ်ဆောင်မှုနဲ့ကျန်းမာမှသာလူတိုင်းနိုင်ငံအတွက်လှုပ်လှုပ်နိုင်ပြီးပိုဖွံ့ဖြိုးတိုးတက်လာမှာဖြစ်တယ်လို့ WHO အဖွဲ့ကြီးကတိုက်တွန်းကြံပေးထားပါတယ်။စပိန်ဆိုရအနေနဲ့ကက်တလိုနီးယားဒေသခွဲထွက်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေပြန်ဆဖို့ကက်တလိုနီးယားခေါင်းဆောင်ဟောင်းကာလက်ပူချ်ဒီမောင်ကတိုက်တွန်းလိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလံမီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
To you from the Voice of America, Washington.